ဒီစစ်တကတော်မှာတင်ကြားပေးခဲ့တဲ့ပညာရည်ဒီအတွေးခေါ်တွေကလက်တွေ့နေပေတဲ့ရောက်တဲ့အချိန်ကျတော့တခြားစီဖြစ်နေတော့ကျွန်တော်တွေ့ရတယ်။တင်ပြလိုက်တာတခြားလက်တွေ့လုပ်နေရတာတလွဲ။အဲ့တော့စဉ်းစားမိလာပါတယ်ဒီဂျူနီယာဘဝမှာကျွန်တော်ဟာရာရှိတယောက်အနေနဲ့စစ်ဘိုလ်တူတယောက်အနေနဲ့လုလုနေတာတိုင်းပြည်တို့တကယ်အကျိုးရှိပါရဲ့လားပြည်သူလူထုတို့တကယ်အကျိုးရှိပါရဲ့လားကျွန်တော်အပါဝင်တိုင်းပြည်ကိုတကယ်ချစ်ချစ်ခင်ခင်နဲ့ချစ်ခင်စိတ်နဲ့မျိုးချစ်စိတ်နဲ့တက်မတော်တွေဝင်လာတဲ့လူအများစုစစ်တီအများစုရာရှိအများစုခံစားလာရတာတော့ကျွန်တော်တို့တွေလောလောဆယ်စစ်သားတက်မတော်သားဆိုတဲ့နာမည်နဲ့လုလုနေရတာတွေဟာတိုင်းပြည်နဲ့လူမျိုးတွေလုံးဝမပါပါဘူးကျွန်တော်တို့ထက်ကနေပြီးတော့အုပ်စီးအမိန်ပေးခိုင်းစီနေတဲ့လူတစုရဲ့ကောင်းစားဖို့အတွက်ပဲလုပ်နေရတာဆိုတော့ကျွန်တော်တို့မြေဝါတဲ့နဲ့မြင်လာပါတယ်။မြင်လာတဲ့အတွက်ကြောင့်ကျွန်တော်ရဲ့အချိန်လေးကျွန်တော်တို့အမှန်အပြည့်တဲ့လူငယ်တဲ့အချိန်တွေကိုဒီထဲမှာဆက်ပြီးတော့ဖြုံတီးပြီးတော့အာနာရှင်စနစ်ထောက်ကူပြုဖို့ကျွန်တော်မလုပ်နိုင်တဲ့အတွက်ဖတ်လာပါ
တယ်။စစ်တပ်ရဲ့ကြီးစိုးမှုအာနာရှင်စနစ်အုပ်စိုးမှုကအခုချိန်မှမဟုတ်ပါဘူး။ဟိုဒီကိစ္စကိုအခုမှသိသလားခင်ဗျ။
ဒါတွေအခုမှသိရလို့မဟုတ်ပါဘူးခင်ဗျ။ကျွန်တော်တို့အထက်မှာတက်မတော် member အထက်မှာဘော်ဒါဖြန်ထားတဲ့အချက်ကိုပါရှိပါတယ်။ဒါပါလဲဆိုတော့မြန်မာပြည်ပြည်သူလူထုကိုဒီအာနာရှင်စနစ်နဲ့မှမအုပ်ချုပ်ရင်မရဘူးဆိုတဲ့သဘောမျိုးဘယ်ကနေဘယ်ဟာတွေဥဒေဟေယုံပေါ့နော်ဥပမာဘီပြောထားသလဲဆိုရင်လောင်ဖျားကျန်စစ်သားအနော်ထားစတဲ့ဒီပြီးပြီးခဲ့ပြီးတဲ့ဘိုးဘေးပြပြင်ဘရင်ခက်ကဗရိတိခက်ကဘရင်တွေနဲ့ရှင်နှိုင်းပြီးတော့ဗမာပြည်ကိုဒီဆက်အာနာရှင်စနစ်နဲ့မှသို့မဟုတ်လက်နက်နဲ့ထိန်းချုပ်ကူခဲ့တဲ့အာနာရှင်စနစ်နဲ့မှမအုပ်ချုပ်ရင်မရဘူးဆိုတဲ့သဘောမျိုးကျွန်တော်တို့ရိုက်သွင်းတာသိပါတယ
်ဒါဆိုလို့ရှိရင်အခုအစိုးရပြောနေတာပေါ့လေဗမာပြည်ဒီမိုကရေစီပုံစံပြောင်းလဲမယ်ဆိုတဲ့ဟာမဟုတ်ဘူးပေါ့
ကျွန်တော်ကျင်းနေပတ်သက်ခဲ့ရတဲ့ပဝင်းကျင်ရဲ့လူတွေပြောစကားဆိုစကားတွေအမြင်နဲ့ပြောမယ်ဆိုရင်တော့ဒါလီဆယ်လှိလွဲပြီးတော့အခွင့်အရေးတစ်ခုသို့မဟုတ်အခြေအနေတစ်ခုကိုရှောင်ထွက်လို့သူတို့သုံးတဲ့ trade တစ်ခုလို့ပဲကျွန်တော်ယုံကြည်ပါတယ်လုံးဝမဖြစ်နိုင်ပါဘူးဒီမိုကရေစီရဖို့လုပ်နေတယ်ဆိုတော့
ဒီနေရာမှာကျွန်တော်မေးစရာမေးခွန်းတစ်ခုရှိပါတယ်စစ်တပ်ကဒီကတိပေးထားတာတွေပြောထားတာတွေရှိတယ်ဘာပြောထားလဲဆိုတော့အာဏာကိုပြည်သူလက်ကိုပြန်အပ်မယ်ဆိုပြီးတော့အချိန်ပတ်များစွာပြောထားတယ်ပြောထားတဲ့နေရာမှာအခုအနေထားဆိုလို့ရှိရင်ဒီစစ်တပ်ကနေပြီးတော့အာဏာကိုပြည်သူလက်ကိုအပ်တာတဲ့ကိုစစ်တပ်ကအာဏာကိုစစ်တပ်တဲ့ကိုပြန်အပ်တဲ့သဘောအခုဘိုးရုံမူကြီးတန်းရွှေရဆိုလို့ရှိရင်အသက်85နှစ်ပြည့်သွားပါပြီ။သူကအသက်60မှာပင်စင်ယူရမယ့်အချိန်မှာမယူဘဲနဲ့စစ်တပ်ကအာဏာကိုစစ်တပ်တဲ့တောင်ပြန်မတ်တဲ့အနေအထားမျိုးဖြစ်နေတယ်။ဆိုတော့အဲ့ဒါရောဘယ်လိုမြင်ပါလဲခင်ဗျာ
။ဒါတော့ဗျာအာဏာနဲ့ယာရုဆိုတာအမတန်မမောဝယ်ကောင်းတဲ့အရာတွေမှကျွန်တော်တို့သိပါတယ်။သူတို့ရရှိပြီးခံစားနေရတဲ့လက်ညှိုးထိုးရရေဖြစ်တဲ့ရလေလိုလေအိုဒီစီဟုတ်လားအမတန်ရင်မှုကောင်တဲ့အာဏာစီးစင်ကိုမဆွတ်လွတ်ချင်တဲ့အတွက်ကြောင့်တိုင်းပြည်ကိုဘာလုပ်မယ်ဒီမိုကရေစီရရှိရေးဆောင်ကျင်းတဲ့အချိန်ကြံကြရရှင်တိုင်းပြည်ပြည်သူလူထုလက်ကိုအာဏာလွှဲရမယ်ဘာညာစီဆိုတာကျွန်တော်တော့မယုံကြည်ပါဘူ
းဟုတ်ကဲ့ခင်ဗျာအခုဆိုလို့ရှိရင်ကိုယ်တိုင်ကလည်းတက်ထဲမှာပေါ့လေနှစ်ပေါင်းများစွာလှုပ်လှုပ်ခဲ့တဲ့လူတစ်ယောက်ဖြစ်တယ်နောက်ပြီးတော့တက်လောလည်းပဲထွက်လာတဲ့လူဖြစ်တယ်ဆိုတော့တမတော်မှာရှိတယ်ပေါ့လေအဆင့်တိုင်းအဆင့်တိုင်းရဲ့ဒီမိုကရေစီနဲ့ပတ်သက်ပြီးလှုပ်ရှားနေတဲ့လူတွေပေါ်မှာအမြင်ကဘယ်လိုရှိပါလဲ
အဲ့လိုပြောရမယ်ဆိုရင်တော့ကျွန်တော်တို့မှာချုပ်ချက်ကန့်သတ်ထားတဲ့ဥပဒေတွေအတားမြစ်တွေနောက်ပြီးတော့စောင့်ကြည့်နေရတဲ့ဒီစစ်တော်လိုင်းရဲ့ပေါ့နော်အခုတော့စာအဖပါညာပေါ့အဲ့ဒီဖွဲ့စည်းတဲ့ဗေပောင်းစွာစောင့်ကြည့်မှုတွေပေါ်မှာငကူကကြောက်လန့်ကြတဲ့အရှင်ရဲ့နောက်ပတ်သက်ဆက်ဆက်ဒီတွေးခေါ်မျှော်မြင်မှုအားနည်းတဲ့အခြေအနေတွေကြောင့်လူတရာမှာအယောက်ဒီကျွန်တော်ခမန်းပေါ့ဗျာအယောက်30 40လောက်ပေါ့အဲ့ဒီလောက်ကသာပဲတိုင်းပြည်ရေးအနာဂတ်ရေးနဲ့ဒီလက်ရှိနိုင်ငံရေးလှုပ်ဆောင်နေတဲ့လူတွေပေါ်မှာအာရုံထားပါတယ်စိတ်ဝင်စားပါတယ်သူတို့တွေလက်တလို့ရင်ဆိုင်နေရတဲ့အကျက်တဲတွေခက်ခဲတွေဘယ်ပေါင်းဆိုဂျောင်ပိတ်ဖန်းခံရတာတွေဆေးကြောက်ပြတ်သွင်းပြီးတော့ဖန်းခံရတာတွေပြင်းမရှိအပြစ်ရှာထောင်ထဲမှာနှိမ့်ရှိချတာတွေကိုကျွန်တော်တို့ရဲဘော်ကရာရှိတွေကပေါ့သိကြပါတယ်သိကြပဲဆိုပေမဲ့ကျွန်တော်တို့ဘာမှမတတ်နိုင်ပါဘူးဘာကြောက်လဲဆိုတော့ကျွန်တော်တို့ကိုယ်တိုင်ကိုယ်ကအကျဉ်းသားတယောက်နီးနီးနေကြရတာဖြစ်ပါတယ်စောင့်ကြည့်ခံရတာတွေအော့ဘတ်ဆိုတဲ့ဒီတပ်ပြင်ထွက်ခွင့်ရမှကျွန်တော်တို့ကအပြင်ဒုဒုကြောက်တိုးနိုင်ပွားနိုင်တဲ့အခြေအနေဆိုတော့ဒါပေမဲ့တကယ်တိုင်းပြည်ကိုမျိုးချစ်စိတ်နဲ့ချစ်ခဲ့ပြီးတော့ဝင်ခဲ့ပြီးတော့တတ်မတော်တဲ့ဝင်လာခဲ့ပြီးတော့တိုင်းပြည်ရဲ့အရေးအယာကိုနေ့စဉ်မပြတ်စောင့်ကြည့်ပြီးတော့အမြဲတမ်းအနာဂတ်ကိုမျှော်ချင့်နေတဲ့လူငယ်လူလတ်လူကြီးဒီစစ်သားတတ်မတော်သားတွေကတော့ဒီမျိုးချစ်စိတ်အမှန်ရင်းမှန်တဲ့နိုင်ငံရေးလှုပ်ဆောင်တဲ့လူတွေကိုအမြဲတမ်းစိတ်တွင်မတိစိတ်တွင်ငောတိစိတ်တွင်ရောပေါ့နော်ဖြို့နောက်ွယ်ရနေပြီးတော့ပံမိုးကူညီဖို့အစနစ်ရှိနေပါ
တယ်ဒီမင်းကလည်းတော့ထပ်နေပါလေသူစစ်တပ်တခုလုံးရဲ့သဘောထားပေါ့လေဒီမြန်မာနိုင်ငံရဲ့အနာဂတ်ရေးနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်နေလဲလို့ထင်တယ်လဲခင်ဗျာ
အခုဒီနေ့2006ခုနှစ်နဲ့ဖြစ်နေတဲ့အခြေအနေတွေပေါ့နော်ကျွန်တော်ကိုယ်တိုင်ဖြတ်တန်းခဲ့ရတာတွေရောကြုံခဲ့ရတာတွေရောဟာမြန်မာပြည်မှာထုတ်နေတဲ့သတင်းစာတွေ channel တွေ TV တွေမှာပေါ်နေတာတွေကိုပြည်သူလူထုကိုခံစားမယ်လေးလာမှတ်သားမယ်ဆိုရင်တော့အကြောင်းမှန်သိချင်းပြောပြန်ကြည့်ပါဒါလေးတခုတော့ကျွန်တော်ပြောချင်ပါအကြောင်းမှန်သိချင်းပြောပြန်ကြည့်ပါသူတို့ကောင်းတယ်ဆိုတဲ့ပြောတာဟာအမှန်အပြင်မှာဆိုးနေလို့ပါပဲသူတို့ဆိုးတယ်လို့ပြောတဲ့ဟာအပြင်မှာဒါကောင်းကောင်းကောင်းနေပါလိမ့်မယ်
ဟုတ်ကဲ့အခုနောက်ဆုံးအနေနဲ့ပေါ့လေတက်ထဲမှာကြံခဲ့တဲ့ကိုယ့်ရဲ့ရဲဘော်ရဲဘက်ကိုနဲ့တပတ်စင်နဲ့ဆင်းတဲ့အရာရှိတွေရောဒီကြံခဲ့တဲ့ကိုယ့်ရဲ့ရဲဘော်ရဲဘက်တွေနဲ့ပတ်သက်ပြီးတော့ဗာများမှမှာခြင်းပါလေခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီ senior lieutenant ဘောရုံကကျွန်တော်ဖတ်ခဲ့ပူတဲ့ဒီစောက်တုတ်ကကျွန်တော်အမြဲတမ်းခေါင်းနဲ့ဆွဲနေအချက်လေးလေးတချို့ကိုကျွန်တော်ရဲ့စစ်တပ်ကတူစင်းညီကူတွေရော senior တွေရော junior တွေရောနောက်ပြီးတော့ကျွန်တော်နဲ့ပြည်သူရှင်မကွာတာဝန်ထမ်းဆောင်ခဲ့တဲ့ကျွန်တော်ချစ်တဲ့ရဲဘော်စကားလက်ဆောင်တွေပါခြင်းပါလေအဲ့ဒါကတော့စာရေးဆရာကြီးနမောက်ဘုံကျော်ရေးသားထားတဲ့လူကြီးလူကောင်းဆိုတဲ့ဒီစာအုပ်ထဲကအချက်လေးလေးတစ်ချက်ဖြစ်ပါတယ်အဲ့ဒါလေးကိုကျွန်တော်ရဲ့စကားလက်ဆောင်တွေနဲ့မှာကြားလို့ပါတယ်ဒီအကြောင်းအရာအတိုင်းလဲဒီထဲမှာပါတဲ့အချက်လက်အတိုင်းလဲကျွန်တော်လိုက်နာနေထိုင်နိုင်ဖို့တတ်နိုင်ဖို့ကြိုးစားပြီးနေခဲ့ပါတယ်ကျွန်တော်ရဲဘော်တွေတိပါတယ်စာသားလေးကတော့ကျွန်တော်အစားထိုးပြီးတော့ဖတ်ပြပါမယ်ရဲဘော်တို့ပတ်ဝန်းကျင်ကတချို့လူတွေဂတိတစ္ဆာမရှိလိန်လေကောက်ကျစ်တဲ့နီးနဲ့ကြီးပွားချမ်းသာနေခြင်းမှာသူတို့တွေဘလို့ပဲကြီးပွားချမ်းသာနေပေမဲ့ခမားဘာသာခမားဆင်းရဲခြင်းဆင်းရဲမွဲခြင်းမွဲတင်နေပါစေရဲဘော်ခမားသူတို့လိုလိုက်မလုပ်ပါနဲ့အဲ့ဒီตาယာစည်းကိုကျိုးရှာအနာပြားတွေကဩဇာအာဏာရှိတဲ့လူတွေကိုတောင်းပန်ခါရဖော်လန်ဖားပြီးတော့ယာရုယာကန်နဲ့ယာပြီးတော့ထိတ်တန်းကိုရောက်နေကြအဲ့ဒီချိန်မှာရဲဘော်ဟာဘာနေရဘာရတူမှမရပဲဆင်းရဲနေပြီစီယူတာပါတို့တို့လို့တို့ရဲဘော်လိုက်မလုပ်ပါနဲ့ကျွန်တော်လောလောဆယ်ပြောချင်တာတော့ဒီလောက်ပါပဲအပြီးတော့ကျွန်တော်ရဲ့စစ်တပ်ကတူစင်းနောင်တော်ညီရင်းများကိုလည်း DSA Never Surrender စစ်တပ်ကတူစင်းဘယ်တော့မှလက်နက်မချဆိုတဲ့စိတ်ဓာတ်ဟာတိုင်းပြည်နဲ့လူမျိုးတွေတကယ်အကျိုးရှိတယ်တကယ်ထိရောက်တယ်တိုင်းပြည်ရဲ့ရန်စွမ်းအန္တရာယ်ကိုတကယ်ကာကွယ်တဲ့နေရာမှာအသုံးပြုပါလူတစုဆွေမျိုးသားချင်းကောင်းစားရေးနဲ့ဆရာနာရှင်စနစ်တည်တံ့ခိုင်မြဲရေးအတွက် DS Never Surrender ဆိုတဲ့စိတ်ဓာတ်နဲ့ရွရွချင်းချင်းလုပ်ဆရာအကြောင်းမရှိပါဘူး။အဲတော့ကျွန်တော်ရဲ့စစ်တပ်ကတော်စင်းချယ်ရီကွန်းခုမိစစ်တပ်ကတော်ကညီကိုနောင်ရင်များတောင်းလဲပြုပြင်တဲ့အချက်လက်တွေတောင်းလဲပြုပြင်ဖို့အချိန်ရောက်ပြီ။ကြိုလင့်တဲ့လူတွေလည်းကြိုလင့်နေပါပြီ။စူးစားနေတဲ့လူတွေလည်းစူးစားနေပါပြီ။ကျွန်တော်တို့တိုင်းပြည်အတွက်ကျွန်တော်တို့ရဲ့တန်ဖိုးရှိတဲ့အုံနောက်နဲ့အချိန်တွေကိုအသုံးပြုကြပါစို့။